American ပြည်ထောင်စုမှာအစိုးရအတုံးစရိတ်ဒေါ်လာ85ဘီလျံအလိုလျောက်ဖြတ်တောက်မှုစတင်ဖို့တတ်မှတ်ထားတဲ့တောက်ကြနေမှာလွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတဘရက်ဥပမာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အလိုလျောက်အတုံးစရိတ်ဖြတ်တောက်မှုအပေါ်တစုံတရာဆောင်ရွက်နိုင်မှုထိရောက်တဲ့ဆွေးနွေးမှုဖြစ်ဖို့ရည်ရွယ်တွေ့ဆုံတာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။ဘတ်ဂျက်ဖြတ်တောက်မှုကြောင့်စီးပွားရေးကိုထိခိုက်နိုင်သလိုလူပေါင်းထောင်ပေါင်းချီအလုပ်လက်မဲ့အခြေအနေရောက်သွားနိုင်ပြီးစစ်တပ်ရဲ့ဆောင်ရွက်မှုတွေမှာထိခိုက်နိုင်တယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ်။အစိုးရဝင်ငွေတိုးလာဖို့အတွက်ကျွေးဝါးတဲ့အမေရိကန်တွေနဲ့အမေရိကန်ကော်ပိုရေးရှင်းကြီးတွေပေါ်အခွန်ရှော့ပေါ်ကောက်ခံနေရကိုအဆုံးသတ်ရေးစီးနိတ်လွှတ်တော်ကဒီမိုကရက်အမတ်တွေတင်ပြတဲ့အစီအစဉ်ကို Republican တွေကလက်ခံပေးဖို့အင်္ဂါနေ့ကသမ္မတကတောင်းဆိုခဲ့ပါတယ်။ဒါမဲ့လည်းအောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဥရေဇန်းနှစ်ခုကိုစီးနိတ်အထက်လွှတ်တော်ကအရေးယူဆောင်ရွက်ခြင်းမရှိတဲ့အတွက်နောက်ဥရေဇန်းတစ်ခုကိုဘာကြောင့်အတည်ပြုရမလဲလို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် John Boehner ကပြောကြားခဲ့ပါတယ်ရှင်။